မြန်မာနိုင်ငံမှာရောက်နေတဲ့ကလပ်သမဂ္ဂလုံခြုံရေးကောင်စီရဲ့ကိုယ်စားလှယ်ဖွဲ့ဟာနိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်နဲ့ရောကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ပါနေတုန်းကမွန်လွယ်ပိုင်းနေပြည်တော်မှာတီးခြားစီတွေ့ဆုံခဲ့ကြပါတယ်မနေ့ကညပိုင်းမှာတော့ရပ်ဖက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်နဲ့လည်းတွေ့ဆုံခဲ့ပါသေးတယ်အဲ့တွေ့ဆုံမှုမှာပါဝင်သူတူဖြစ်တဲ့ဦးအေးလွင်ကိုကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်ဦးအေးလွင်ကမစ္စတာကိုဖီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာဂျန်ဘေးကော်မရှင်အဖွဲ့မှာပါဝင်ခဲ့တဲ့သူတူပါ
သူတို့ကပြောတာဝင်နားထောင်တာများပါလေမရှင်းတာကိုမေးပါလေအဲ့လိုပဲကျွန်တော်တွေ့ရပါတယ
်ဆရာတို့အနေနဲ့အဓိကဘာအကြောင်းတွေကိုတင်ပြခဲ့ပါလဲခင်ဗျာ
ကျွန်တော်ပြောခဲ့တာအားတော့ဆိုရင်လက်တလောမြန်မာပြည်မှာဖြစ်နေတဲ့ကိစ္စရပ်တွေဟာကြက်တနာတစ်ခုကိုကြီးငယ်နေဆိုရင်ကြီးလေမှုကိုမလူကျင်တဲ့အဖြစ်အမားတွေကအမျိုးမျိုးပုံဆုံးဆုံးလာအောင်ဒီထိုးဆုံးဆုံးမှုတွေလုပ်နေတယ်ဆိုတာကျွန်တော်တွေ့ရတယ်ကြက်တနာတွေပြိပက္ခတွေဟာဟိုတော်ရှုပ်ကြီးတွေနေနေလေမတလို့လဲဖြည့်ရှင်းမှုတော့ပါလေမလဲဘူးကမှန်ပါလေဒီလိုလေအမျိုးမျိုးပြီးထိုးဆုံးဆုံးမှုတွေနဲ့ပြက်ပြားအောင်နှောက်ယှက်ပြက်စီးနေတဲ့လူတွေကအင်တာတိနေဆိုင်ရာကျွန်တော်တွေ့ရတယ်အဲ့ဒီလူတွေဟာဘာသာရေးလူမျိုးရေးကိုမိုက်တိုက်တယ်ပြီးထိုးတယ်ကျွန်တော်ရဲ့အဲ့ဒီတင်ပြချက်ကိုတခြားအစ္စလာမ်ဘာသာဝင်မဟုတ်တော့ NGO အဖွဲ့အစည်းတွေကလည်းပို့ပြီးတော့စနစ်ကြီးကရှင်းပြနိုင်တယ်အဲ့ဒီခိုင်းကြီးလို့ပြောရမှာပေါ့လေအဖြစ်တမတမန်တွေများဟာဆက်စီတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးတဲ့အခါမှာသူတို့အနေနဲ့အောက်ခြေကြည့်ကြရလို့တောင်မှနားရောင်သွားအောင်ကွန်ပျူတာပြင်ရလို့ဗားရင်းများလို့လုပ်ရင်းပြင်ရပြီးတင်ရလို့လုပ်ရင်းရလို့ပြီးတော့ဒါမိုင်းတိုက်ပြီးအမုန်းတရားတွေနဲ့အာဇာတ်တွေနဲ့ဘာသာတစ်ခုလို့နိုင်ငံတော်အတွက်အန်ဒီယိုဖြစ်နေပြီးဆိုတာကိုအောက်ခြေကြည့်ကြည့်ရတဲ့လူတွေမယုံယုံအောင်ကိုစနစ်တကျကိုအခိုင်အကျလုပ်နေတယ်ဆိုပြီးတော့ကိုဒီလိုကပေါ်ထွက်ကြသွားတယ်အစ္စလာမ်ဘာသာဝင်မဟုတ်တဲ့လူတွေပြောကြတာလေကျွန်တော်ကြားရတယ်လေကျွန်တော်တို့လည်းအဲ့ဒီလိုပဲမြင်နေပါတယ်အဲ့တော့ပရိပက္ခများမှအများထွက်နေပြီများဥစ္စာပေါ်များကနေပြီးတော့ချမ်းသာကြွယ်ဝနေပြီများအဲ့ဒီပြည်များရဲ့အန္တရာယ်ဟာအရင်ဆုံးကျွန်တော်တို့တိုက်ခဲ့ရမယ်ပြီးတော့မှဖြစ်ပေါ်နေတဲ့ပရိပက္ခများရဲ့ရင်းမြစ်ကိုသိချဆန်းဆက်ပြီးတော့ကျွန်တော်တို့အချိန်ယူပြီးတော့ကျွန်တော်တို့ကြည့်ရအောင်သက်ကိုလိုအပ်တယ်ဒါလေးကိုကျွန်တော်ပြောပါမယ
်လုံခြုံရေးကောင်စီအဖွဲ့လှုပ်ဆောင်မှုကအခုပရိပက္ခမှာဘလောက်တိထိရောက်မှုတွေရှိမယ်လို့ဆရာတို့ခံမှန်းလဲခင်ဗျာ
အဲကျွန်တော်တို့ကတော့အဲ့လိုခံမှန်းလာလေပါလေတဲ့ကျွန်တော်ပြောလိုက်တဲ့အကြံကတော့ဖြစ်ရင်လက်တလုံးလုံးနေတဲ့ပုံစံတွေကတော့အခြေတွေးဖို့တွေအခက်အခဲတွေအများကြီးရှိသေးတယ်။ရန်တဲ့တစ်ခုကိုထွန်းလို့လိမ့်လိမ့်မယ်။အပြာနာမှန်ကန်သောအချက်လက်တွေကိုပြီးမှသာရှိရင်ဒီမူဝါဒများကိုချပြီးတော့ကရှုလုံအောင်ဆွဲတဲ့ပုဂ္ဂိုလ်တွေတက်တလာရဲ့အခြေကိုရှာမဲ့လူတွေဟာအဲ့လိုအကြံကောင်းဉာဏ်ကောင်းနဲ့ရန်တဲ့တစ်ခုကိုတည်ထွန်းလို့လိမ့်မယ်။အဲ့တော့မိကောင်းစုံကောင်းနေလေကျွန်တော်လည်းပြီးပါလို့ကျွန်တော်အဲ့လိုမတက်ရခင
်ဗျာမြမအစိုးရကိုယ်တိုင်ကနိုင်ငံတကာလွတ်လပ်တဲ့အဖွဲ့အစည်းတွေကုလသမဂ္ဂအဖွဲ့အစည်းတွေကိုပြဿနာဖြစ်ပွားခဲ့တဲ့နေရာတွေမှာလေ့လာဆောင်ရမ်းခွင့်တွေကြာကြာနာနာမပေးသေးပါဘူးအရင်ကတည်းကဆိုင်ရင်တော့အခုလိုမျိုးအဖွဲ့အစည်းတွေရောက်လာတာအရေးအတွက်အဖြစ်တော့နည်းနည်းပိုများလာတယ်လို့ဆိုရမှာပေါ့လေဆိုတော့သူတို့ကိုယ်တိုင်ကအကျဉ်းချုပ်မှုတွေရှိလားဘယ်လိုပြောပါလဲခင်ဗျာ
ထိရောက်မှုနဲ့ကျဉ်းချုပ်မှုဆိုတာတော့ဒီအတိုင်းအတာပေါ်မှာမူတည်တာပေါ့လေကျွန်တော်တို့ကော်ပိုရှင်ကိုယ်တိုင်ပြီးခြင်းနဲ့အဲ့ဒီဖြစ်ခဲ့တဲ့နေရာကြီးကြွားတဲ့အခါမှာတရက်တောင်ဟိုအချိန်ပိုင်းတော့ပဲကြွားနိုင်တဲ့အနေအထားမျိုးတွေရှိခဲ့တယ်လေအဲ့လိုအချိန်ပိုင်းရဲ့အတွင်းနဲ့ကျွန်တော်တို့ကဟိုပြက်ပြက်တတဟိုတုံးတတ်ချက်တွေဆုံးဖြတ်ချက်တွေချလို့ဆိုတာကတော့တိတ်တော့တရားမျှတမှုရှိနိုင်မှာမဟုတ်ဘူးလေအဲ့တော့ဒီပုံကိုယ်တွေလည်းအခုတော့ကြွားတဲ့အခါမှာလည်းပဲတရက်ချင်းနဲ့ကြွားလိလာမယ်လို့ပုံမျိုးရှိတာပေါ့လေတိုးတော့ကောင်းတော့ခြေလမ်းတစ်ခုပေါ့လေဟိုမှန်ကန်တော့ခြေလမ်းတစ်ခုကိုချပြီးပြီအဲ့လိုညံ့များကြွားလာပြီးနဲ့အများဒီကလည်းများတဲ့အပေါ်မှာရှုတော့နေရင်အမြင်တွေကလည်းများများနဲ့သုံးသပ်လိုက်မယ်ဆိုလို့ရှိရင်အရင်ကလည်းပူပြီးတော့ကအဖြေအတွက်အချက်လက်ကောင်းတွေကတော့ရလာမယ်လို့တော့ကျွန်တော်ယုံကြည်တယ်ဗျ
။ဟုတ်ကဲ့ဦးအေးလွင်ကျေးဇူးတင်ပါတယ်။လုံခြုံရေးကောင်စီရဲ့ကိုယ်စားလှယ်ဖွဲ့နဲ့ဒေါက်တာဆန်းစုကြည်တို့မင်းတို့ကတွေ့ဆုံခဲ့ကြတော့ကအကျန်းဖက်မှုတွေဟာအချိန်မီပြန်ပေါ်လာနိုင်တဲ့အကြောင်းပိဋကဖြစ်ရတဲ့အကြောင်းစစ်မြစ်ကိုရှာဖွေဖြေရှင်းဖို့လိုအပ်တဲ့အကြောင်းအမုန်တရားပြန်ပွားမှုကာကွယ်တားဆီးရေးစတဲ့ကိစ္စတွေကိုဆွေးနွေးကြတယ်လို့နိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တော့ကတော့မြန်မာစစ်တပ်အတွင်းမှာစီကံဖောက်တဲ့သူတွေကိုဥပဒေနဲ့အညီရေးယူနေတဲ့အကြောင်းရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပကတွေမှာလိန်ချမ်းဖက်မှုတွေရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးတော့စစ်တပ်အနေနဲ့အပြင်းထန်အရေးယူအပြစ်ပေးနေတဲ့အကြောင်းမြန်မာစစ်တပ်တမိုင်းကျောင်းမှာလည်းလိန်ချမ်းဖက်မှုမရှိတဲ့အကြောင်းပြင်နိုင်ငံတကာအဖွဲ့အစည်းတွေကနေပြီးတော့လူသားချင်းစာနာမှုအကူအညီတွေပေးတဲ့နေရာမှာဒေသခံတိုင်းသားတွေအတွက်လည်းအလေးထားပြီးတော့တော်ရူညီညာတဲ့အကူအညီတွေပေးဖို့လိုတဲ့အကြောင်းတွေကိုတမတော်ကာကွယ်ဦးစီးချုပ်ဘက်ကလုံခြုံရေးကောင်စီကိုယ်စားလှယ်တွေကိုပြောကြားခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်